တော်တဲ့ရှင်များရှင်မတ်လ၈ရက်နေ့ဟာပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပါတယ်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးက1989ခုနှစ်မှာအမျိုးသမီးများရဲ့အခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးကုလသမဂ္ဂအထိမ်းအမှတ်နေ့အဖြစ်သတ်မှတ်ကာနှစ်စဉ်ဆောင်မုတ်တွေထုတ်ပြန်ပြီးကျင်းပခဲ့ပါတယ်။ဒီနှစ်2019ခုနှစ်အတွက်ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဆောင်မုတ်ကတော့ပြောင်းလဲနေသောကမ္ဘာ့လုပ်ငန်းခွင်မှအမျိုးသမီးတို့ရဲ့ကန္တာ Women in the Changing World of Work ပဲဖြစ်ပါတယ်။ဒီနှစ်ဆောင်မုတ်ရဲ့အဓိကရည်ရွယ်ချက်ကတော့2030မှာကျမဒန်းသူညီမရေးနဲ့မျိုးသမီးတွေရဲ့စွမ်းဆောင်ရည်မြမရေးဘဝတစ်လျှောက်လုံးအဆင့်မြင့်ပညာသင်ကြားခွင့်ရရှိရေးအမျိုးသမီးတွေကျန်းဖက်ခံရမှုမှကင်းဝေးရေးအရွယ်မတိုင်မီအတ္တမထိန်းများလက်ထပ်ခိုင်းခြင်းမှကင်းလွတ်ရေးတို့ပဲဖြစ်ပါတယ်။အရင်ကမျိုးသမီးတွေဟာမျိုးသားတွေနဲ့ဒန်းသူအခွင့်အရေးတွေမရခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေမှာဒါမှမဟုတ်ကဏ္ဍအတော်များများမှာအမျိုးသမီးတွေအရင်ကတက်ပေါ်ပြီးတော့နေရာရလာနေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးခွင့်ရေးတွေဘလောက်တိုးတက်မှုရှိလာနေပါပြီလဲ
။ကမ္ဘာတစ်လွှာကျမတို့နိုင်ငံဟာအမျိုးသမီးများရဲ့အခွင့်အရေးတွေနဲ့ပတ်သက်လို့ဒန်းတူညီလူရှိတယ်လို့ပြောနိုင်ပါမလားဆိုတာကိုကျမတို့စဉ်းစားရမှာပါ။ဥပဒေတွေနဲ့ပဲကြည့်မယ်ဆိုလို့ရှိရင်တော့တချို့နိုင်ငံတွေဟာကျမတို့တဲ့တာနေတယ်ဆိုတာဟာငြင်းလို့မရပါဘူး။သို့တော်လည်းဥပဒေတွေကိုပဲကြည့်လို့လည်းမရပါဘူး။ဥပဒေရဲ့တက်ရောက်မှုအကျိုးတက်ရောက်မှုကိုလည်းကျမတို့ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ဟာမျိုးသမီးများရဲ့အခွင့်အရေးများကိုစဉ်းစားမယ်ဆိုလို့ရှိလို့ရှင်တရားဥပဒေစိုးမိုးရေးကိုလည်းအဓိကထားပြီးတော့စဉ်းစားဖို့အင်တာမအရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးမရှိဘဲနဲ့အမျိုးသမီးတွေဒန်းတူညီတူအခွင့်အရေးရဖို့ဘယ်လိုဥပဒေတွေပဲပြဋ္ဌာန်းဒီဥပဒေတွေဟာစက်ကူပေါ်မှာပဲရှိပြီးတော့ကျမတို့ရဲ့လူအတိုင်းဝိုင်းပေါ်မှာအကျိုးတက်ရောက်မှုရှိနိုင်မှာမဟုတ်ပါဘူး။
နေပြည်တော်ကင်ပင်စကီဟိုတယ်မှာဇန်နဝါရီ6ရက်နေ့ကကျင်းပတဲ့2019ခုနှစ်မြန်မာနိုင်ငံဆိုင်ရာအမျိုးသမီးလှုပ်ရှားမှုရတရပတ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ပြောကြားခဲ့တာပါ။ကမ္ဘာတဝန်းအမျိုးသမီးခေါင်းဆောင်တွေရဲ့အရေးအတွက်ဟာအခု10စုနှစ်မှာတိုးတက်လာတာတွေကိုလည်းတွေ့မြင်နေရပါပြီ။ဥပမာမြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်၊ဂျာမနီကအင်ဂျလာမာကဲ၊လိုင်ဘေးရီးယားကသမ္မတအဲလန်ဂျွန်ဆန်ဆာလီဖ်ဘင်္ဂလားဒေ့ရှ်နိုင်ငံကရှေ့ခ်ဟာစီနာအစရှိတဲ့အမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေပေါ်ထွက်လာခဲ့တာတွေကိုလည်းတွေ့မြင်နေရပါပြီ။ဒါပေမဲ့နိုင်ငံအတွက်တိကျကြတဲ့ဆုံးဖြတ်ချက်ချနိုင်တဲ့တာဝန်နေရာတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကအမျိုးသားတွေနဲ့နှိုင်းယှဉ်ရင်အတော့ကိုနှေးပါနေသေးပါ။နိုင်ငံရေးနဲ့ပတ်သက်ပြီးလွှတ်တော်တွင်အမျိုးသမီးတွေပါဝင်လာမှုတွေကိုပြောရမယ်ဆိုရင်ကမ္ဘာမှာ1989ခုနှစ်မတိုင်မီကလွှတ်တော်ရင်အမျိုးသမီးတွေရဲ့ပါဝင်မှုဟာ900ခန့်နှုန်းအောက်သာရှိခဲ့ပါတယ်။ဒါပေမဲ့1989ခုနှစ်ကစပြီးအခုထိလွှတ်တော်ရင်မှာအမျိုးသမီးဥယျာဉ်က456ဦးရှိလာခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုရင်လဲလွှတ်တော်ရင်အမျိုးသမီးတွေပါဝင်မှုဟာ1948ခုနှစ်ပြည်သူ့လွှတ်တော်မှာ9ဦး1924လွှတ်တော်မှာ10ဦးနဲ့1990ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်15ဦးရှိခဲ့ပါတယ်။2011ခုနှစ်လွှတ်တော်မှာတော့ကိုယ်စားလှယ်ရေအတွက်ရဲ့900ခန့်နှုန်းဖြစ်တဲ့19ဦးရှိလာခဲ့ပြီး2016လွှတ်တော်တက်တန်းမှာတော့အမျိုးသမီးကိုယ်စားလှယ်1400ခန့်နှုန်းအထိပါဝင်လာခဲ့ပါတယ်။ဒီလိုလွှတ်တော်တွင်အမျိုးသမီးတွေပိုပြီးပါဝင်ခွင့်ရလာခဲ့ပေမဲ့သူတို့တွေဟာအဓိကကြတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအပြည့်အဝပါဝင်ခွင့်ရဖို့လိုအပ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာဒေါ်ညိုညိုသင်းကမြင်ပါတယ်
။တစ်ဖက်ကကြည့်လို့ရှိရင်တော့ဒါအရေးအတွက်တိုးလာတာပေါ့။ဒါပေမဲ့တစ်ဖက်ကပြန်ကြည့်လို့ရှိလို့ရှိရင်ဒီတိုးတက်လာတဲ့အမျိုးသမီးတွေဟာပေါ့နော်တကယ်ပဲပေါ့နော်သူတို့ရဲ့ပါဝင်မှုကအတိတ်ပဲရှိရဲ့ပါဝင်မှုဖြစ်ရဲ့လားဆိုတော့ပြန်ပြီးတော့သုံးသပ်ဖို့လိုတာပေါ့။အဲ့တော့သူတို့ဆုံးဖြတ်ချက်တွေကိုလွန်းလွန်းလပ်လပ်ချနိုင်ဖို့အနေထားကိုခံနေနိုင်တော့အကောင်းဆုံးပဲပေါ့နော်။ဒါမှသာလေသူတို့ရဲ့ပါဝင်မှုကစစ်မှန်တဲ့ပါဝင်မှုလို့ပြောလို့ရတာပေါ့နော်။
မျိုးသမီးတွေလူမှုရေးကဏ္ဍတွေမှာပါဝင်လာမှုတွေကိုလည်းကြည့်ရအောင်ပါ။ကမ္ဘာနဲ့အဝန်းလူမှုရေးကဏ္ဍတွေမှာမျိုးသမီးတွေအတော်လေးပါဝင်လာတာကိုလည်းတွေ့မြင်ရမှာပါ။ UN ကုလသမဂ္ဂကျမဒန်းသူညီမျှရေးနဲ့မျိုးသမီးများစွမ်းဆောင်မြင့်တင်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမစ်ရှယ်ဘက်ချလက်ကကမ္ဘာလူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့အသံအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုကအလွန်အရေးကြီးကြောင်းသက်တည်အဖြစ်ပြီးခဲ့တဲ့နှစ်ကကမ္ဘာစီးပွားရေးအချက်အလက်တွေမှာအရကဘာနဲ့အခြားတိုင်းပြည်တွေကနိုင်ငံရေးပြောင်းလဲတွေမှာနဲ့တဘာဝဘေးဒဏ်ဆတဲ့အရေးတွေမှာအမျိုးသမီးတွေပါဝင်လာမှုတွေကအရေးပါတာတွေကိုတွေ့မြင်ရမှာပါလို့ဆိုပါတယ်။မြန်မာနိုင်ငံမှာလည်းလူမှုရေးကဏ္ဍပိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုလေ့လာကြည့်တဲ့အခါအရင်ကထက်အတော်အသင့်တိုးတက်လာတာတွေကိုတွေ့ရပါတယ်။ဒါပေမဲ့တနိုင်ငံလုံးတိုင်းတာနဲ့ဆိုရင်တော့နည်းနေသေးတယ်လို့ Triangle Women Support Group ကမခင်လေးကပြောပါတယ်။
မရှိအနေထားမှာတော့ကျမတို့ရဲ့ဒီလူမှုဘဝမှာပေါ့အမျိုးသမီးတွေဟာဒီအပြောင်းလဲကာလနောက်ပိုင်းပေါ့နော်ဒီအခြေခံတက်တော့အများကြီးပေါ့ပွင့်လာတယ်လို့ကျမတို့မီဒီယာတွေကလည်းပွင့်လာတဲ့အခါကျတော့မီဒီယာတွေမှာမြင်ရတာတွေနောက်ရက်ကက်ဖွဲ့စည်းတွေရဲ့ဟိုအခမ်းအနားတွေပွဲတွေဒီကိစ္စတွေကြောင့်လည်းပေါ့နော်ပြည်မန်းတွေကြောင့်လည်းအဲတချို့တလေကတော့တော်တော်လေးပို့ပြီးတော့တိလာတယ်လို့ပြောလို့ရတယ်ဒါပေမဲ့တနင်္ဂနွေလုံးအတိုင်းဒါတော့ဆွမ်းချုံနိုင်မှုအားနည်းသေးတယ်လို့ပြောလို့ရပါတယ
်တဆက်တည်းညီငယ်ရဲ့လုပ်ငန်းစဉ်တွေမှာမျိုးသမီးတွေပါဝင်လာမှုအခြေအနေတွေကိုကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမျိုးသမီးတွေကိုညီငယ်ရဲ့ဆွေးနွေးပွဲစကားဝိုင်းတွေမှာပါဝင်ခွင့်ပြုလာတာတွေစစ်ဘေးဒဏ်ခံရတဲ့ဒေသတွေကပြန်လည်ထူထောင်ရေးတွေမှာမျိုးသမီးတွေပါဝင်လာခဲ့တာတွေကိုတွေ့ရပါတယ်ဒါပေမဲ့ငင်းချင်ရေးသဘောတူညီချက်တွေမှာပါဝင်လက်မှတ်ရေးထိုးခွင့်ရသူ98ရာခိုင်နှုန်းကအမျိုးသားတွေဖြစ်ကြတယ်လို့ငင်းချင်ရေးဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးခွင့်ရသူအမျိုးသားကလည်း92ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံကပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေမှာလည်းအမျိုးသမီးတွေဟာခန္ဓာကိုယ်ပိုင်းဆိုင်ရာအကျန်းဖက်မှုတွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေကြရတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့ရဲ့ခံစားမှုတွေကိုကိုစားပြုမဲ့အမျိုးသမီးကိုယ်စားလှယ်တွေငင်းချင်ရေးဆွေးနွေးပွဲတွေမှာပါဝင်မှုအလွန်နှေးပါနေတယ်ဆိုတော့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါတယ်။ကချင်ငင်းချင်ရေးကွန်ရက်ကဒေါ်ခွန်ကြာက
အမျိုးသမီးများငင်းချင်ရေးလုပ်ငန်းစဉ်မှာလောလောဆယ်အချိန်ထိတော့ဒီစပွဲပေါ်မှာအမှန်တကယ်ပါဝင်နိုင်မှုကတော့ရခိုင်လုံးတော်တော်နည်းနေပါသေးတယ်။ဥပမာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကနေပြီးပါဝင်ခွင့်ရတာဆုံးဖြတ်ချက်ချတဲ့အချိန်မှာ DPDJC မှာပါဝင်ခွင့်ရတာဆိုရင်ကျမတို့ချက်မမီစုပွင့်ပေါ့နော်ဖော်မရယာဇာလေးရေပေါ့အကယ်တမ်းကြည့်မယ်ဆိုလို့ရှင်တော့လက်နက်ကိုင်ဖွဲ့စည်းမှာရောပြီးလို့ရှင်တမတော်ဘက်မှာရောကျမတို့အမျိုးသမီးပါဝင်မှုကအင်မတန်မှနည်းပါပါတယ်နောက်တစ်ခုကတော့ဒီလွတ်တော်နဲ့အစိုးရဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်လက်အကယ်တမ်းစပွဲပေါ်မှာပါဝင်နိုင်မှုကအင်မတန်နည်းပါပါတယ်
လုံငန်းတွင်တွင်အမျိုးသမီးတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ပြရမယ်ဆိုရင်မြန်မာနိုင်ငံမှာအမျိုးသမီးအများစုဟာအရင်ကအိမ်မှုကိစ္စတွေကိုသာလုပ်ကင်ကြရပေမဲ့ခေတ်တွေပြောင်းလဲလာတာနဲ့အတူပြင်ပအလုပ်တွေကိုပါလုပ်ကင်လာခဲ့ကြရပါတယ်။အဲ့ဒီအခါမှာမျိုးသားတွေနဲ့တန်းတူခွင့်ရမရတာတွေခွဲခြားခံရတာတွေကိုလည်းကြုံခဲ့ရပါတယ်။အထူးသဖြင့်လုခလစာယာဒူတိုစတဲ့နေရာတွေမှာအမျိုးသမီးတွေကအမျိုးသားတွေလောက်နေရာမရခဲ့ကြပါဘူး။ပညာရှင်ပိုင်းမှာဆိုရင်ပို့ပြီးတော့တည်တာခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမျိုးသားတွေနဲ့တန်းတူမဖြစ်သေးပေမဲ့အတော်အတန်တော့အခွင့်အရေးလေးရလာတယ်လို့တကုံတက်ကတူကတွဲဖက်ပမောက္ခဒေါက်တာစင်မာတန်းကပြောပါတယ်
။အခုနောက်ပိုင်းတော့ပေါ့နော်နည်းနည်းလေးအခွင့်အရေးနည်းနည်းရှိလာတယ်လို့ထင်ရပါတယ်။ကျွန်တော်ကလေပမောက္ခချုပ်တို့ပါချုပ်တို့ဆိုရင်မိမတွေသိပြီးတော့မပေးဘူးပေါ့နော်။ကျွန်မတို့ academic မှာလေအဲ့နောက်ပိုင်းတော့လေသူချုပ်တွေဆိုလို့ရှိရင်ပမောက္ခနေရာရလာပါတယ်မျိုးသမီးတွေကိုပေးပါတယ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ကျမတို့ကနိုင်ငံသားကိုသွားတယ်အဲ့ပမောက္ခတို့ပါလို့ဆိုရင်လည်းများသောအားဖြင့်ယောက်ျားလေးဆရာတွေပဲရွေးတာများပါတယ်ဒါပေမဲ့ဒီဆရာဆရာမလောကမှာမျိုးသားဆောင်ဆရာနွေးလာတဲ့အခါကျတော့နောက်ပိုင်းတော့လေအမျိုးသမီးတွေကိုဖြစ်ပါဒါပေမဲ့မျိုးသားတွေဆက်စားရင်တော့မျိုးသမီးတွေကတော့နည်းနေပါသေးတယ်လို့ထင်ပါတယ
်ကမ္ဘာနိုင်ငံတွေမှာလည်းတချို့အလုပ်တွေကမျိုးသားမျိုးသမီးတန်းတူခွင့်ရေးမပေးတာတွေရှိနေသေးပါတချို့အလုပ်တွေကတန်းတူခွင့်ရေးပေးတယ်လို့အမျိုးသမီးပညာရှင်အများစုစုဝေးထားတဲ့နေရာတွေရှိနေတာတွေကိုလည်းတွေ့ရပါတယ်။အားလုံးကိုခြုံပြီးသုံးသပ်ရမယ်ဆိုရင်ဒီနေ့လူပေါင်းမှာအမျိုးသမီးတွေဟာခွဲခြားဆက်ဆံခံရတာတွေအပြင်ရုပ်ပိုင်းဆိုင်ရာအကျန့်ဖက်မှုတွေခံစားနေရဆဲဆိုတာကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းပြီးခဲ့တဲ့2016ဒီဇင်ဘာလကတိုကျိုမှာကျင်းပတဲ့World Assembly for Women ကိုပေးပို့တဲ့ဗီဒီယိုမိကုံးမှာထောက်ပြပြောကြားသွားခဲ့ပါတယ
် Since adoption of the 1995 Beijing Platform for Action the world has witnessed significant progress in the advancement of women
1995ခုနှစ်မှာမျိုးသမီးများကဏ္ဍအတွက်အရေးပါတဲ့ Beijing Platform for Action ကိုချမှတ်ပြီးတဲ့နောက်ပိုင်းမျိုးသမီးတွေရဲ့ကဏ္ဍတည်တည်တသာတိုးတက်လာတာတွေ့ရကြောင်းပညာရေးနဲ့လုပ်ငန်းကဏ္ဍတွေမှာတိုးတက်မှုတွေရရှိခဲ့ကြောင်းဒီလိုတိုးတက်မှုတွေရှိနေပေမဲ့ကမ္ဘာတဝန်းမှာမျိုးသမီးတွေကိုခွဲခြားဆက်ဆံတဲ့အလေအထအမျိုးသမီးတွေရုပ်ပိုင်းဆိုင်ရာကြံ့ဖက်ခံရမှုတွေအလုပ်ချိန်တွေပိုပြီးလုပ်နေရတာတွေဝင်ငွေမရတဲ့အိမ်တောင်မှုအလုပ်တွေကိုထမ်းဆောင်နေရကြောင်းတွေဒါပေမဲ့သူတို့ရဲ့လူအားကိုအတိမတ်ပြုမခံရတာတွေဆုံးဖြတ်ချက်ချတဲ့အဆင့်တွေမှာမျိုးသမီးတွေကိုစားပြုမှုနှဲပါတာတွေနဲ့စီဝါရေးရင်းမြစ်တွေကိုညီမျှစွာရယူသုံးဆွဲနိုင်ခြင်းမရှိတာတွေစတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။ကမ္ဘာအမျိုးသမီးတူရဲ့အခမ်းကဏ္ဍကိုလက်ခံအတိမတ်ပြုဖို့အမျိုးသမီးတွေရဲ့စမ်းဆောင်ရည်တွေပိုပြီးမြင့်လာစေဖို့အမျိုးသမီးတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုပူးပေါင်းဖြေရှင်းဖို့စတဲ့အချက်တွေနဲ့ နှစ်စဉ်ပြည်ပြည်ဆိုင်ရာအမျိုးသမီးနေ့ကိုကျင်းပလာခဲ့ကြတာဒီနှစ်ဆိုရင်108နှစ်မြောက်ဖြစ်လာခဲ့ပါပြီ။အမျိုးသမီးတို့တရက်လုံးနေနဲ့အခုနှစ်ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာအမျိုးသမီးတို့ကြီးရဲ့အောင်မြင်မှုတွေအမျိုးသမီးတွေရဲ့အခန်းကဏ္ဍတွေကိုကဘာကအတိမတ်ပြုပြီးတော့အလေးထားအာရုံစိုက်လာစေဖို့ပိုပြီးကြိုးပမ်းလှုပ်ရှားဖို့လိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ရှင်။